အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကိုဗစ်ကာလအကူအညီပေးရေးပါဝင်တဲ့အမေရိကန်အစိုးရအသုံးစရိတ်ဥပဒေမူကြမ်းကိုစနေနေ့ညသကောင်းရံအချိန်အထိလက်မှတ်မထိုးတာကြောင့်အလုံးလက်မဲ့ခန်းစား권နဲ့အင်္ဂါကပြီးဖို့အခက်အခဲတွေ့နေသူတွေအတွက်ပေးအပ်နေတဲ့ခန်းစား권နဲ့တင်းငွနေနေကဆလို့သက်တမ်းကုန်ဆုံးပြီဖြစ်ပါတယ်လွတ်တော်နှစ်ရက်ကအတည်ပြုထားတဲ့ဒီဥပဒေကြမ်းကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်ထည့်ပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်နေတာဖြစ်ပြီးမနေ့စနေနေ့အထိလည်းဆက်ပြီးတော့ကန့်ကွက်နေစေဖြစ်ပါတယ်ဥပဒေမူကြမ်းမှာပါရှိတဲ့အမေရိကန်ပြည်သူတွေအတွက်ထောက်ပံ့ငွေတဦးကိုငွေကြေးဒေါ်လာ600အစားဒေါ်လာ2000စီပေးဖို့လိုလားတယ်လို့ဥပဒေမူကြမ်းနေ့ကအလဟတာသုံးဆွဲတဲ့ငွေကြေးတွေကိုရက်ဆိုင်ပစ်ဖို့သူက Twitter ဆာမျက်နှာမှာစနေနေ့ကရေးသားထားပါတယ်ဥပဒေမူကြမ်းကိုသမ္မတလက်မှတ်မထိုးတာကြောင့်အမေရိကန်ပြည်သူ14သန်းအလုံးလက်မဲ့ခန်းစား권ဆုံးရှုံးမှာဖြစ်တယ်လို့အမေရိကန်အလုံးသမားဝန်ကြီးဌာနစီးရင်စရာတွေအရသိရပါတယ်။အမေရိကန်ဒေါ်လာ 2.3 ထရီလီယံသုံးဆွဲမဲ့ဒီဥပဒေမူကြမ်းကိုသမ္မတထရမ့်လက်မှတ်မထိုးရင်အမေရိကန်အစိုးရတစ်စိတ်တစ်ပိုင်းပိတ်ရဖို့အခြေအနေကိုကြုံတွေ့ရမှာဖြစ်ပါတယ်။ American Congress လွတ်တော်အမတ်တွေ Christmas ပိတ်ရက်ကိုပိတ်သိမ်းပြီးတနင်္လာနေ့မှာတွေ့ဆုံပြီးတော့ကြားပြတ်အစည်းအဝေးတစ်ခုမဲခွဲဆုံးဖြတ်အတည်ပြုဖို့လိုအပ်လာမှာဖြစ်ပါတယ်ရှင်။